Netherlands နိုင်ငံ Utrecht မြို့ကယထာတစင်းပေါ်မှာတနင်္လာနေ့ကတနက်နဲ့ပြစ်ခတ်ခဲ့တဲ့တနက်သမားကိုနိုင်ရီပေါင်းများစွာလိုက်လံရှာဖွေခဲ့တဲ့နောက်မှာတန်ရရှိသူကိုရဲတွေကဖမ်းမိခဲ့ပါပြီ။ဒီပြစ်ခတ်မှုမှာ3ဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့တာပါ။တန်ရရှိသူကအသက်38နှစ်အရွယ်တူရကီနိုင်ငံဘွား Gökmen Tanis ဖြစ်မယ်လို့ယူဆကြောင်းရဲကအစောပိုင်းမှာဓာတ်ပုံနဲ့တကွထုတ်ပြန်ခဲ့တာဖြစ်ပါတယ်။ထုတ်ပြန်ခဲ့တဲ့ဓာတ်ပုံမှာပတိုင်းမွှေးရည်နဲ့လူတစ်ယောက်ကိုတွေ့ရပြီးသူကနက်ပြာရံခေါင်းဆောင်ပါတဲ့အင်ကြီးဝတ်ဆင်ပြီးခုံမှထိုင်နေတာပါ။အာနာပိုင်းတွေက Utrecht မြို့မှာအကြမ်းဖက်ဆင်ကိုအမြင့်ဆုံးဖြစ်တဲ့ချက်ချင်းထုတ်ပြန်ခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေအမြဲဆင်နေဖြစ်ဖို့ Netherlands ဝန်ကြီးချုပ် Mark Rutte ကပြောပါတယ်။တန်ရရှိသူကအရင်ကလည်း Netherlands နိုင်ငံမှာအဖမ်းခံရသူဘူးသူဖြစ်ကြောင်းဒေသဆိုင်ရာအစိုးရရှိနေတွေကပြောပါတယ်ဒါပေမဲ့အသေးစိတ်ကိုမပြောပါဘူး Netherlands နိုင်ငံကလေးစိတ်တွေဘလီဝတ်ကျောင်းတွေမှာလုံခြုံရေးတွေတိုးမြှင့်ချထားလိုက်တယ်လို့ Utrecht မြို့ကကျောင်းတွေကိုပိတ်ထားပြီးဒေသခံတွေအိမ်မြေမထွက်ဖို့အာဏာပိုင်တွေကပြောပါတယ်တန်ရရှိသူကိုဖမ်းမိခဲ့တဲ့နောက်ပိုင်းမှာလုံခြုံရေးအဆင့်ကိုအဆင့်၄ဖြစ်လျှော့ချခဲ့ပါတယ်